င်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတဲ့ကုလသမဂ္ဂရဲ့လူခွင့်ဆိုင်ရာအထူးကိုယ်စားလှယ်မစ်ရန်ဟီလီဟာဒီကနေ့မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံနယ်စပ်နယ်နိမိတ်မြင်းကြား zero line ဇုံမှာခိုလုံနေထိုင်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါတယ်။လူခွင့်ချိုးဖောက်ခံခဲ့ရတဲ့အမျိုးသမီးတွေကလေးငယ်တွေအပါအဝင်ခိုလုံနေထိုင်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့မစ်ရန်ဟီလီနိုင်ဝက်လောက်တွေ့ဆုံစကားပြောခဲ့ကြပြီးတော့သူတို့ကြုံခဲ့ရတဲ့အခက်အခဲတွေရခိုင်မှာကြုံခဲ့ရတဲ့လူခွင့်ချိုးဖောက်ခံရမှုတွေတင်ပြချက်တွေအပေါ်မှာတော့သူကကုလသမဂ္ဂကိုအလေးနက်ထားပြီးအစီရင်ခံတင်ပြပေးမယ်လို့ကတိပေးခဲ့တဲ့အကြောင်းကိုရိုင်းတွေ့ဆုံခဲ့တဲ့နယ်နိမိတ်မြင်းကြားမှာခိုလုံနေသူရိုဟင်ဂျာတွေရဲ့ခေါင်းဆောင်တဦးဖြစ်တဲ့ဦးဒီလ်မူဟာမတ်က VOA မြန်မာပိုင်းကိုပြောပြပါဗျ
။ဒီနေ့တော့မဲလေဆန်းမိုင်လောက်မှာပဲဒီကိုရဒီကိုကျွန်တော်တော်မျိုး zero line ကိုပါလေရောက်လာတယ်။ကျွန်တော်ဒီမှာရှိတဲ့နေတိုင်းနဲ့လူတွေအားလုံးနဲ့တွေ့ရတာတွေ့ဆုံပါတယ်အမျိုးသမီးရောကလေးပါမချဲအားလုံးနဲ့တွေ့ရတွေ့ဆုံပါတယ်လူတွေပြောတာကဟုတ်ကဲ့ကျွန်တော်မှအခုပြင်ချင်ပါတယ်ကျွန်တော်ကအခုလောက်ရခိုင်မှာတော်တော်လေးအချမ်းနဲ့မကောင်းဘူးလူချေအချမ်းနဲ့မကောင်းဘူးအဲ့ဒါအကြောင်းကျွန်တော်ကုလသမဂ္ဂလူချိုးရတဲ့ပွဲအောင်ပါပဲကျွန်တော်အဲ့ဒါဖွားရမယ်တကယ်ကျူးလွန်သူမြန်မာနိုင်ငံကျူးလွန်တဲ့လူတွေကအရေးယူဖဲရမယ်ဒါမှကျွန်တော်သွားမယ်ကျွန်တော်မြေကို
ကျွန်တော်သွားပါမယ်။အဲ့လိုပဲအဲ့လိုပဲပြောပါတယ်။ဟုတ်ကဲ့။အဲ့တော့အခုဦးဒီမိုဟာမက်တို့ကမြန်မာဘင်္ဂလားနယ်စပ်မှာလည်းရှိတယ်ပေါ့နော်။ဘင်္ဂလားဒေ့ရှ်ဘက်ကလည်းသွားဖို့အဆင်မပြေဘူး။မြန်မာပြည်ဘက်ခြမ်းကိုလည်းအဆင်မပြေတော့ဒီ zero line ထဲမှာရှိနေကြတာဆိုတော့လက်တလောကြုံရတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးတော့မစ်ရန်ဟီလီကိုဘာဒီများပြောလိုက်တာရှိပါလဲရှင
်။ဟုတ်ပါ။ तू ကပြောရတဲ့ဒီအပေါ်စကဒီမှာကြည့်ကြရပါတယ်ဒီအပေါ်စကတော့ပန်းရှိပါတယ်ကျွန်တော်ကပါကျွန်တော်ပြောတာကအာဆီယာစီမားပါချန်တဲ့အပေါ်စကအုံကျွန်းမရှိဘူးအာဆီယာစီကပဲတော့ပန်းပါတယ်ဘာပဲစီကျွန်တော်ဒုက္ခခံရကျွန်တော်ဒုက္ခခံမဲ့ကျွန်တော်မိနိုင်ကိုကျွန်တော်ပြန်သွားဖို့ကျွန်တော်ဆောင်းမြောင်နေတာပါကျွန်တော်ဘင်္ဂါလီမဟုတ်လို့ကျွန်တော်ဘင်္ဂလားနိုင်ငံကိုသွားစီစိတ်မရှိပါဘူးအဲ့ဒီမှာရောမယ်ဆိုရင်ဘယ်လောက်ကြာကြာကျွန်တော်ရတာမသေးချဘူးအဲ့ဒါလေကျွန်တော်ဒီကနေကျွန်တော်မိနိုင်ကိုကျွန်တော်ယူအားကိုကျွန်တော်ကိုယ်ရင်ကိုကိုတဲ့ပြည့်ရပြန်လို့ဆိုတာပြောရပါမယ
်အဲ့တော့ဒီမစ်ရန်ဟီလီကမြို့သမီးတွေနဲ့လည်းတွေ့သွားတယ်ကလေးငယ်တွေနဲ့တွေ့သွားတယ်ဆိုတော့လက်ရှိအဲ့ဒီရခိုင်ပြည်နယ်ထဲမှာကြုံခဲ့ရတဲ့အဖြစ်အပျက်တွေနဲ့ပတ်သက်ပြီးတော့မစ်ရန်ဟီလီကိုပြန်ရှင်းပြလိုက်တာပြောပြလိုက်တာမျိုးရှိပါလားရှင်ကိုကြုံခဲ့ရတဲ့အဖြစ်အပျက်တွေနဲ့ပတ်သက်ပြီးတော့လေ
ဟုတ်ကဲ့ပါမြို့သမီးတွေတွေ့ပါတယ်သူကငုံပြီးတော့အဲ့ဒါပြောပြတာကျွန်တော်ကအဲ့ဒါပဲမြင်ပါတယ်သူကပြောဟုတ်ကဲ့ချမယောက်ျားကိုတက်မြန်မာတက်ကတက်လိုက်တာကျွန်တော်သားအကြီးနှစ်ယောက်ကိုတက်လိုက်တာကိုသားငယ်သူယောက်နဲ့အတူတူကျမကြီးကိုယောက်လာတာပါအဲ့ဒီလူတွေကိုအဲ့ဒီချူလနဲ့လူကအေးယူပေးရမယ
်အဲ့တော့သူလာတဲ့ခါမှာဦးဒီမိုဟာမက်ကလည်းအဲ့ဒီဒီ zero line မှာဒီဥဆောင်တဲ့ခေါင်းဆောင်တယောက်အနေနဲ့ပေါ့နော်လက်ရှိဒီမှာရှိနေတဲ့ဒီပုံကိုယ်တွေရဲ့ဒီအဖြစ်အပျက်တွေအခက်ခဲတွေအနေထားတွေကိုဘာတွေများဒီမစ်ရန်ဟီလီကိုရှင်းပြလိုက်တာရှိပါလဲရှင်
ဟုတ်ကဲ့ကျွန်တော်ရှင်းပြတာကကျွန်တော်အဒီကတွန်းချက်ပဲကျွန်တော်ဟိုဆိုရှင်းပြတာရှိပါတယ်ကျွန်တော်နိုင်ငံကျွန်တော်ရွာကျွန်တော်ကိုရွာကိုပြရာပြန်သွားရသွားနိုင်ရမယ်မူလခွဲကိုကျွန်တော်ကိုပေးရမယ်နောက်ပြီးတော့နိုင်ငံတကာဦးဆောင်မှုအောက်မှာလုံခြုံမှုအပြည့်ပေးရမယ်ဘာကြောင့်လဲဆိုတော့ဒီမှာအဲ့ဒီမှာလုံခြုံမှုစိတ်မချရဘူးစိတ်ချလို့မရဘူးအခုရခိုင်မှာပြဿနာတော်ဖြစ်နေတယ်ကျွန်တော်ကမြန်မာဆွေကကျွန်တော်ဒီကနေမောင်တော်ဘုအဲ့ဒါချိုးသားရှိပါတယ်ကနကနာချိုးသားရှိပါတယ်အခုလေကျွန်တော်ဒီရတာနိုင်ငံပိုင်တဲ့ရှောင်းကလေးကိုရေပြောင်းကျွန်တော်အစီအစဉ်အားလုံးနေပါတယ်အဲ့ဒါလည်းကျွန်တော်ဟိုစာတင်ပြထားတာရှိပါတယ
်ဟုတ်ကဲ့အဲ့တော့မစ်ရန်ဟီလီဘက်ကရောဦးဒီမိုဟာမက်တို့ကိုဗာများပြန်ပြီးတော့သူပြောသွားတာရှိပါလိမ့်ရှင
်ဟုတ်ကဲ့ဟုတ်ကဲ့ကညာတို့ဒုက္ခကိုချုံနေရတဲ့ဒုက္ခကဲကိုကျွန်တော်ကုလသမဂ္ဂကိုချစ်ချင်းပဲဒီအရေးကြီးတဲ့ကျွန်တော်ဟိုစာဆိုစာတည်ပြပါမယ်အဲ့လိုပဲပြောပါတယ
်ဟုတ်ကဲ့အဲ့တော့ तू ဘယ်လောက်လောက်များနေသွားပါလဲရှင်ဒီစခန်းနားမှာပေါ့နော
်အဲ့ဒါမင်းလို့နေအဲ့ဒါမင်းနဲ့30လားမပြောဘူးတက်ချာချာမနေပါဘူးဒီမှာ zero line လို့ဒါ border line လို့သူကမင်းနဲ့30လောက်ပဲဒီမှာနေပါတယ်
ဟုတ်ကဲ့ပါရှင်အခုလိုမျိုးဖြည့်ပေးတာကျေးဇူးများကြီးတင်ပါတယ်နော်